မြန်မာနိုင်ငံမှာဆယ်ရက်ကြာအင်ပြေမထွက်ရညွှန်ကြားချက်ထုတ်ထားတဲ့အချိန်အရေးပေါ်ဖြားနာလာရင်ဘယ်လိုလုပ်ရသလဲဆိုတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါမယ်။အခုဆိုရင်တော့မြန်မာနိုင်ငံမှာကမ္ဘာ့ကံရောဂါ COVID-19 ဓာတ်ခွဲတည်ပြုလူနာတရားဝင်စည်းရင်ဧပြီလ10ရက်နေ့ညနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့18ရောက်ရှိသွားပါပြီ။ခရီးသွားရာဇဝင်ရှိသူခရီးသွားရာဇဝင်မရှိသူလူနာတွေနဲ့ထိတွေ့ခဲ့သူစသည်အားဖြင့်ကူးစက်နေတာမို့ဒီထက်ပိုပြီးကူးစက်ပြန့်ပွားမှုကြဲကြဲပြန့်ပြန့်မဖြစ်ရအောင်တားဆီးရင်အိမ်ထဲမှာပဲနေကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကလူထုကို Facebook ကနေတစ်စစ်မြစ်တာရက်ခံထားပါတယ်ပြည်내နဲ့တိုင်းအသီးသီးမှာလည်းဧပြီလ10ရက်နေ့ကနေဧပြီလ19ရက်နေ့အထိအိမ်ပြေလုံးဝမထွက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပါအိမ်ပြေမထွက်ကြဖို့ဘာကြောင့်ညွှန်ကြားချက်ထုတ်ရတယ်ဆိုတာလူလူကိုသေချာသိနာလေစေချင်ပါတယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာစည်စနာဝင်တဲ့အဖြစ်လိုက်ပါဆောင်ရွက်ပေးနေသူအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးကအခုလိုပြောပြပါတယ်
ဒီလူကပေါ့ဒီဒီပုံမှာလိုက်နာဆောင်ရွက်တာလည်းကျွန်တော်တွေ့ရပါတယ်ဒီလိုပါပဲကျွန်တော်တနိုင်ငံလုံးမှာသူ့တိုင်းတာနဲ့သူတော့ထုတ်ပြန်ထားတဲ့ဒီမိသားစုကံနှိမ့်ညွှန်ကြားချက်တွေဒီလူလူအများစုကလိုက်နာတာကိုကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော်တားရတဲ့ကျွန်တော်ကရုပ်တရက်ဒီလိုဟိုနေသားကြဖို့ကလည်းတော်တော်မလွယ်ရဘူးเนาะအိမ်ထဲနေမထွက်ဘူးဆိုရင်လူရဲ့တဘာဝပေါ့တဖြည်းဖြည်းနဲ့ကျွန်တော်တို့နိုင်ငံမှာအခုဒီယောဂရှာဖွေတဲ့ test ပေါ့เนาะစစ်စစ်ဆဲဟာပမာဏကများလာပြီများလာတဲ့ကြောင့်မို့ကျွန်တော်ကဒါ case ပေါ့เนาะဒီလူနာယောဂဖို့ရှိရတဲ့ကောင်ပိုပြီးတွေ့ရမယ်အနေထားတွေရှိလာတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာလည်းတချို့ case တွေဟာဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီ local transmission လို့ခေါ်တဲ့ဒီပြည်ပကူးစက်မှုများဖြစ်နေတာရှိနေလည်းရှိတာပဲ။တင်းစကားပါနေတာတော့ဘာလို့ဖြစ်လဲအခုလိုပဲကျွန်တော်တနင်္ဂနွေမှာရှိတဲ့ဒီမှာနိုင်ငံသားတွေကဒီအိမ်မှာပဲအဲတော့အိမ်မှာပဲနေကြပြီးတော့ covid ကာကွယ်ရေးမှာဟိုတူးချင်းတွေပြီးနေပူပေါင်းကာကွယ်ကြမယ်ဆိုရင်ကျွန်တော်နိုင်ငံကဘာလို့ဖြစ်လဲဒီအချိန်အတက်တာမယ်လို့ကျွန်တော်ယူဆပါ။
အခုလိုနေထိုင်ရတဲ့အချိန်မှာမိမိကိုယ်တိုင်ဒါမှမဟုတ်မိသားစုဝင်နဲ့ပတ်ဝန်းကျင်မှာဖြားနာမှုဖြစ်ခဲ့တဲ့ဆိုရင်ဆေးရုံဆေးကကိုအမြန်ဆုံးဆက်သွဲကုသမှုခံယူဖို့ကိုလည်းဒေါက်တာကျော်စွာဦးကတိုက်တွန်းပါတယ်
။သူတိပြောတော့ဟိုမိမိကိုယ်တိုင်အပေါ်မှာတော့မိမိသားစုဝင်တွေတော့မိမိပတ်ဝန်းကျင်မှာအရင်ဖြားတဲ့နာတယ်ဆိုလို့ရှိရင်အကယ်၍ဒီတရားမြင့်နဲ့အဖြားလုံးဝလည်းမကြောက်ဘူး။ပို့ပြီးတော့လည်းလက္ခဏာတွေကပိုဆိုးလာတယ်ပေါ့နော်။ဥမာအဖြစ်ပါလို့ချောင်းဆိုးမယ်အတက်ချီကျတဲ့အတက်ချီမဝတ်ဘူးဖြစ်နေ။အခုချိန်မှာဒီဆေးရုံတွေဒီကျန်းမာရေးဌာနတွေကတော့အဲကိုဗစ်ကဒီပထမဦးစားဖြစ်တဲ့ကြောင့်ကိုဗစ်ကိုတော့ကျွန်တော်ပထမဆုံးစဉ်းစားပြီးတော့တို့အနေနဲ့ကုသမှုတွေလမ်းညွှန်မှုတွေဆွဲပြောင်းမှုတွေကျွန်တော်လုပ်မှာပေါ့နော်။ဒီလိုဒီလိုအနေနဲ့ပေါ့နော်။အခုခီးသွားရာဇဝင်ရှိမရှိစေချာလေးရာဇဝင်မှန်မှန်ကန်ကန်တိကျပြောပြဖို့တော့ကျွန်တော်အနေနဲ့လေးစားတိုက်တွန်းလုပ်ပါတယ်။
ပြည်သူတွေအပြစ်မထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့စည်စနာဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်တွေတူတာပြုတွေဦးဆောင်ပြီးတော့ Fever Clinic ဖြားနာလူနာကုဆေးကုခန်းတွေဖွင့်လှစ်ပြီးလဲအထူးသဖြင့်ဖြားနာသူတွေကိုပူချိန်ရှိနေသူတွေအတွက်အထူးဆေးကန်းဖြစ်တဲ့ဖွင့်လှစ်ကုသပေးနေပါတယ်လို့အဲ့ဒီဆေးကန်းတွေဖွင့်လှစ်နိုင်ရေးပူးပေါင်းပါဝင်လှူရှားနေသူဆရာဝန်ကြီးဒေါက်တာကျော်စွာဦးကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီဟာလေးတော့ဖြစ်တဲ့ကြီးရဲ့တရားတော်ဦးကျွန်တော်တို့ဒီဆေးကန်းတွေ19ရက်ကာလမှာကျိုးဒီဆေးကန်းတွေကလည်းစိတ်ထားတာရှိတယ်နော်။ဒီကိုယ့်ရဲ့ဆေးကန်းနေပြီးတော့ social infection ပေါ့နော်။ဒီရောဂါကူးစက်တာဖြစ်မှလည်းဆိုးတယ်။အချို့တွေလည်းအကြောင်းကြောင်းကြောင့်ဒီဆေးကန်းတွေခဏဖိတ်ထားတဲ့အခါမှာဒီဒီလူမျိုးအနေနဲ့ဆေးရဲ့ဆေးကန်းသွားဖို့အခက်အခဲချို့မြောင်မှာရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့ကကြည့်ရပြီးတော့ဒီဖြားနာတဲ့ဒီနာတိတန့်ကိုကျွန်တော်တို့ကုသပြီးလို့ဆိုရဲကြည့်ရတဲ့အဲ့ဒါကျွန်တော်တို့ရဲ့ဒီချို့မိတ်ဆွေဆရာဝန်ကြီးတွေလူငယ်ဆရာဝန်တွေကနေပြီးတော့ဦးဆောင်ပြီးချို့မြောင်မှာစလုပ်ခဲ့ပါတယ်။ဥပမာ insane ကတောင်းညွတ်စမှုအဲကျွန်တော်တို့ဒီတင်ငန်းညို့ပေါ့နောက်ဆိုလို့ရှိရင်ဒီပေါ်ဆောင်လို့ပါလို့ဆွင့်မယ်လို့ကြားပါတော့အထူးသဖြင့်ကျွန်တော်တို့ကတော့ဟိုပြောရအောင်ဒီ covid ကာကွယ်ထိန်းချုပ်ကုသရေးမှာအတောင်းတနေရနေပေါ့နော်ဒီကာလမျိုးမှာဟိုဝိုင်းဝန်းလှုပ်ဆောင်ပေးတဲ့သဘောပါပဲကျွန်တော်ကတော့ဒီကဖြားနာတဲ့လူငါကိုကုသပေးဖို့ရည်ရွယ်ပါတယ
် covid-19 ကိုဝိုင်းဝန်းပြီးတော့တားဆီးကာကွယ်တိုက်ဖျက်ရေးအတွက်ကျန်းမာရေးပညာရှင်တွေစင်စနာဝန်ထမ်းတွေပူးပေါင်းလှုပ်ဆောင်နေကြပါတယ်ဒီလိုကမ္ဘာကံရောဂါကိုကာကွယ်တိုက်ဖျက်ဖို့ကလူမှုရဲ့အခက်ခဏကလည်းသိအရေးကြီးတာပေါ့ပူးပေါင်းပါဝင်ကြပါလို့ကိုယ်တိုင်လှုပ်ဆောင်နေသူတွေကမြစ်တာရက်ခဲပန်ကြားထားပါတယ်ကျွန်မစုမုံကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်